အီရန်နဲ့တင်းမာနေတဲ့ဆော်ဒီအာရေဗျမှာအမေရိကန်တပ်ဖွဲ့တွေတိုးမြှင့်ချထားမယ်လို့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကကြေညာပြီးတဲ့နောက်ရပိုင်းချမှာပဲအမေရိကန်ကာကွယ်ဝင်ကြီးမာကက်စ်ပါဆော်ဒီအာရေဗျကိုတင်းနယ်လာနေကကြိုတင်မကြေညာပဲရောက်ရှိနေတဲ့အကြောင်း AFP သတင်းကဖော်ပြပါတယ်အာဖဂန်နစ္စတန်ခီးစင်ကနေဆော်ဒီကိုရောက်ရှိလာတဲ့အမေရိကန်ကာကွယ်ဝင်ကြီးနဲ့ခီးစင်အသေးစိတ်ကိုတော့အယ်အက်ဘာရီယာရုပ်တံမှလည်းထုတ်လွှင့်မထားပါဘူးဆော်ဒီရဲ့ရေနံလုတ်ွက်တဲ့အပေါ်စက်တင်ဘာလလယ်ပိုင်းတုန်းကမောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်ခံရမှုနောက်ပိုင်းအင်အားထပ်ဖြည့်ဖို့ဆော်ဒီအစိုးရဘက်ကတောင်းဆိုခဲ့ပြီးတဲ့နောက်ဆော်ဒီမှာအမေရိကန်တပ်ဖွဲ့သစ်တွေချထားမဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကအောက်တိုဘာလ17ရက်နေ့ကပြောဆိုထားတာပါဆော်ဒီရေနံလုတ်ွက်တဲ့အပေါ်အီရန်ဘက်ကတိုက်ခိုက်တာလို့လည်းအမေရိကန်ကပြစ်တင်ထားပါတယ်တိုက်ခိုက်ရေးတပ်ဖွဲ့နှစ်ခုနဲ့နောက်ထပ်ဒုံးကျည်ရန်ကာကွယ်ရေးတပ်ဖွဲ့တွေကိုလည်းဆော်ဒီကိုဆစ်လွတ်ထားပြီးပြီးခဲ့တဲ့လကဆလို့ဆော်ဒီမှာတက်ချတဲ့တပ်ဖွဲ့ဝင်အရေအတွက်စုစုပေါင်း3000လောက်ရှိနေပြီလို့လည်းကာကွယ်ဝင်ကြီးကပြောပါတယ်